ရခိုင်ပြည်နယ်မင်းမြမြို့နယ်ကတရားတစ်ခုအနီးမှာမြန်မာစစ်တပ်ကစစ်ကြောင်းတစ်ခုကိုရခိုင်လက်နက်ကင်တပ်ဖွဲ့ AA ကဒီကနေ့နေ့လယ်ပိုင်းမှာဘုံခွဲတိုက်ခိုက်ခဲ့ကြောင်းဒေသခံတွေနဲ့ AA အဖွဲ့ကပြောပါတယ်အခုနောက်ဆုံးတိုက်ခိုက်မှုဖြစ်ခဲ့တဲ့မင်းမြမြို့နယ်မှာပဲတိုက်ပွဲတွေကြောင့်ထောင်နှင်းချီတဲ့ဒေသခံတွေအိုးအိမ်ဆုံးခွာထွက်ပြေးနေရတယ်လို့တိုက်ပွဲတွေအကြားမှာပိတ်မိနေသူတွေလည်းရှိပါတယ်အပြည့်အစုံကတော့ VUE မြန်မာပိုင်းသတင်းတော်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ပါရခိုင်ပြည်နယ်မင်းမြမြို့နီးနယံလန်းစုံမှာဒီကနေ့နေ့လယ်ပိုင်းမှာမြန်မာစစ်ကြောင်းတစ်ခုကိုရခိုင်လက်နက်ကအင်အဖွဲ့ကနေဘုံခွဲတိုက်ခတ်ခဲ့တယ်လို့အခင်းဖြစ်ပွားရကိုသွားရောက်ခဲ့တဲ့မင်းပြဒေသခံသူကပြောပါတယ
်တိုက်ခိုက်ခြင်းတွေကဟိုမှိုင်းနှလုံးသွေးရပေါ့ဒီကကခီးကားတော့တိကျမကြည့်ဘူးတရားတော့အဲ့လိုပြောဖြစ်တော့စစ်သားနေပြီးတော့ဒီဘက်ကရောနေပြီးတော့ကုန်ပြစ်တာကဘုံကံကမလို့မှာကြရတယ်ဒီရလာရတော့ပြစ်တယ်မရှိဆိုင်ကသမားတွေကတော့ဒီလိုပြေးရအောင်စစ်တပ်ကလမ်းပြလို့နေနေရှက်တိတော့အဲ့လိုပဲ
မင်းပြမျိုးနဲ့ငားမှန်ကွာဂျမောင်တရာနီမြောက်ဦးမင်းပြရောင်ကုန်သွားတဲ့နေရန်လန်းဆုံမှာအေအထက်ကနေဘုံခွဲဆက်ကတ်ခဲ့တာပါတိုက်ပွဲဖြစ်စဉ်အသိစိတ်ကိုမသိရသေးပေမဲ့မင်းပြမျိုးနီနေရန်လန်းဆုံမှာတိုက်ပွဲဖြစ်ပွားခဲ့ကြောင်းအေအကြံကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်မင်းပြဘက်ကအဝင်ဒီမြောက်ဦးမင်းပြအဲ့ဒီဂျမောင်တရာထိုက်ပေါ့ဒီနေရန်ရွာဆိုတာရှိတယ်အဲ့ဒီမှာဖြစ်တာ
ဒီကနေ့မင်းပြနေရန်လန်းဆုံတိုက်ပွဲခင်နေကိုမသိရသေးပေမဲ့မနေ့ကမင်းပြမြို့နယ်ရံမောင်းတရာရှိဖက်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့တပ်မတော်တရင်မှန်ပြန်ကြားရေးဖွဲ့တွင်းမှုဘူမှုချုပ်စွန်မင်းထွန်းကပြောပါတယ
်ဒီစစ်တာဆိုတဲ့လက်မရှိသေးဘူးဒီကစစ်တာတိုင်းမင်းပြကရံမောင်းဦးစတားရဲ့အခြေခံမှာဖြစ်ခဲ့တာကြည့်ရတယ်ဆိုတော့နှစ်ဖက်ကြီးကတိုင်ရမှုကြီးလို့တော့မရှိပါဘူးဗျာ
မနေ့တုန်းကလည်းမင်းပြမြို့နယ်ကလမတောင်နဲ့ဒလူချောင်းဘက်မှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့လည်းကလမတောင်ကြီးရွာအုပ်ချုပ်ရေးမှူးကပြောပါတယ်မင်းပြမြို့နယ်ဒလူချောင်းနဲ့ကလမတောင်ရွာဘက်မှာနှစ်ဖက်တိုက်ပွဲတွေအများလူလူဖြစ်ပွားနေပြီးဒေသခံရွာသား3000လောက်ဟာစစ်ဘေးသိမ်းရှောင်နေရဆဲလို့အကူအညီပေးရဖွဲ့ကျန်းရေးကရုဏာဖောင်ဒေးရှင်းတာဝန်ခံဦးသိန်းထွန်းကပြောပါတယ်
ကျမတို့ကဒီကြောင့်ရောက်တာဆိုရပါတယ်ချန်ဘူးရောလာတယ်ကတော့အကုန်လုံးဒီငင်းကြောင်ဒုက္ခတွေစကန်းဒီမှာပဲဆုံးတာစကန်းကကျေးကြည့်ပါခင်ဗျာတော်တော်3000ကျော်လောက်ရှိတယ်ကွ
ငင်းပြားမျိုးအရှိဘက်မှာရှိတဲ့ဖုံတာ6000ဝိုက်ကျေးဝါတာ3000ခန့်ဟာလေစစ်ဖြစ်ပေါ်ရဒီရက်တွင်ပြိမိနေစေလို့ဦးသိန်းထွန်းကဆက်ပြောပါတယ်
ပုံသာကြောင့်အချင်းချင်းမှာ3000ကျော်လောက်ပိတ်ဆို့နေတယ်ခင်ဗျာပုံသာကြောင့်ရဲ့ဖြောက်မော်ရေးငန်းတဲ့ရေးဆောင်ပုတ်ကြီးရေးစိတ်ကြရရေးအဲ့ဒီပြည်တော်တွေကကြတော့လုံးလုံးစီပြေးလာတဲ့ဒီကရောက်လိုက်တယ်နောက်ကျတဲ့လူတွေကြတော့သူတို့အဆက်မပြေတော့ဘူးစစ်တပ်ကအဆက်မပြေတော့သူတို့ကကြောင်ပိတ်ကြီးတို့နေနေကြရတယ်ခင်ဗျာ
ဒီရွာတွေဟာအေအဖွဲ့ကိုခြေခံတဲ့ရွာတွေဖြစ်တဲ့အတွက်ကြောင့်မို့လို့လိုအပ်တဲ့စီစစ်မှုတွေလုပ်ဆောင်ဖို့ဒေသတွင်းဝင်ထွက်သွားလာခွင့်ကန့်သတ်ထားတယ်လို့အနောက်ပိုင်းတိုင်းစစ်တနာရုပ်တပ်မတော်ပြောခွင့်ရဘူမူကြီးဝင်းစုံဦးက VOA ကိုပြောဆိုခဲ့ပါတယ်ဒီဆိုင်ပြည်နယ်တွင်းမှာမြန်မာစစ်တပ်နဲ့အေအေတို့ကြားတိုက်ပွဲတွေဖြစ်ပွားနေဆဲဖြစ်တယ်လို့တစ်ဖက်မှာလည်းအေအေဖွဲ့နဲ့ဆက်နေနေတယ်ဆိုပြီးဖမ်းဆီးခံရမှုတွေလည်းရှိနေပါတယ်ပြည်ကရအောက်ကလ9ရက်နေ့ကဗုဒ္ဓတော်မြုပ်နယ်ကြောက်ရံကျေးရွာကနေဖမ်းဆီးခံစားရတဲ့မူလတန်းကြားအကြောင်းစရာသူကျေးရွာအုပ်ချုပ်ရေးမှူးသူအပါဝင်5ဦးကိုမြန်မာစစ်တပ်ကနေမတင်လာလို့ဖမ်းဆီးထားပြီးမနေ့ကဗုဒ္ဓတော်မြုပ်နယ်တရားရုံးမှာရုံးထုတ်ရမှန်ရယူခဲ့တယ်လို့ပြည်သူ့ဟုတ်တော်ကိုယ်စားလှယ်ဦးအောင်တောင်းရှိကပြောပါတယ
်ဒီကဗုဒ္ဓတော်ကဖမ်းတော်တဲ့လူ5ယောက်ကိုလေတရားရုံးတင်တယ်ဗျဗုဒ္ဓတော်တရားရုံးမှာလာပြီးတော့ရမန်ယူတယ်ဟောရှိကကြီးရဲ့ဆရာဖြစ်တယ်လို့ပြောတယ်ရောင်ချောင်းစခဲအပ္ပသာကြီးကတကယ်လို့လုပ်ပြီးတော့တရားစီရင်လို့ပြောတယ
်မြန်မာစစ်တပ်ကနေစစ်ဆေးချက်ရကြေးရွာအုပ်ချုပ်ရေးမှူးကျောင်းဆရာပါဝင်ရွာသားတွေဟာအေအေဖွဲ့နဲ့ဆက်နေနေကြောင်းအဆောက်အအုံတွေတိတ်ရှိခဲ့တယ်လို့ရဲတပ်ဖွဲ့ကိုလွှဲပြောင်းပေးခဲ့ပြီးဥပဒေကြောင်းရဆက်လက်လှုပ်ဆောင်နေတယ်လို့အနောက်ပိုင်းတိုင်းစစ်တပ်နဲ့ကျုပ်သတ်မတော်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးကပြောပါတယ
်ကျွန်တော်ကြေးရွာအုပ်ချုပ်ရေးမှူးအိမ်မှာပြည်သူအန်တီတန်နဲ့ခဲရည်တွေ့ရဒီကောင်စီအင်ဂျာရေးဝင်တယ်သူရဲ့ပုံလေးကနေပြီးတော့မှအင်တာနက်တွေမဖြတ်ခင်ကာလတုန်းကပြောထားတဲ့ Messenger တွေတွေ့တယ်ပြီးရင်စိတ်တွေပို့တာတွေ့တယ်ဟိုဟာတို့ရေးတွေ့တဲ့အကြောင်းမို့လို့ကျွန်တော်တို့ကတော့ရေးဟိုအဲ့ဒါလေကတော့အမှုဆောင်တာလေးဆိုတော့သူ့ဟာကိုဥပဒေတိုင်းဆက်လုပ်ပါ
ဒီစီမလာကနေအခုလက်ဆံပိုင်းအထိနှစ်ဖက်စီရေးပတိပကဖြစ်စဉ်တွင်အေဖွဲ့လို့တန်ရရှိသူ90ဦးကိုတမတော်ကနေဖမ်းဆီးဆွတ်ဆိတ်ခဲ့ပြီးလက်ရှိဆွတ်ဆိတ်နေတဲ့36ဦးပြန်ထုတ်ပေးခဲ့သူ10ဦးအမှုဖွင့်ထားတဲ့သူ45ဦးရှိနေတယ်လို့တမတော်ကနေစွန်လအတွင်းသတင်းစာရှင်းလင်းပွဲမှာထုတ်ပြန်ခဲ့ပါတယ်ဒီကံလူမှုဖွဲ့စည်းတွေကနေပောက်ယူထားတဲ့စီးရင်ဖမ်းဆီးခံထားရတဲ့သူတွေ190ကျော်ရှိနေတယ်လို့လည်းပြောဆိုထားပါတယ်ခင်ဗျာ